မနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့မှာဥကောင်းကိုတနက်ထိမှန်ခဲ့တဲ့လူငယ်ဟာတန်ရာချင်းနေဆိုးလာပြီးတော့ဒီနေ့မနေ့အစောပိုင်းစစ်တွေစီးရင်ကိုမပြောင်းခင်မှာပဲတည်ဆုံသွားပြီးဖြစ်ပါတယ်မိသားစုဝင်တွေကတော့တက်မတော်ဘက်ကပြစ်ခတ်မှုလို့ယုံကြည်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတော့တက်မတော်ဘက်ကပြစ်ခတ်မှုဆိုတာကိုညင်းဆိုထားပါတယ် VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်မင်းမြန်စုံစမ်းသတင်းပေးပို့ထားပါတယ်ရှင်
ဥကောင်းကိုတနက်ထိမှန်ပြီးမြောက်ဦးမြို့တိတ်ညိုတိုက်နယ်စေယုံကိုမနေ့ကဇူလိုင်23ရက်ကရောက်လာတဲ့တောင်မြင့်ကြီးရွာကအသက်22နှစ်ရှိရကိုဘိုတန်းထွန်းဟာစစ်တွေစေယုံကိုမပြောင်းခင်ဒီနေ့မနက်9နာရီမှာတိတ်ဆုံးသွားပြီးဖြစ်ပါတယ်။သူကမနေ့ကတိတ်ညိုကြီးရွာဘက်မှာစပားဆိုင်ဖို့မိသားစုနဲ့ဆက်လက်စီထွက်ခဲ့ပြီးတိတ်ညိုကွင်းဘက်အရောက်မှာဥကောင်းကိုတနက်ကြီးထိမှန်ခဲ့ရပါ။တိုင်ကွင်းလို့ခေါ်တဲ့တိတ်ညိုကွင်းကအရင်ကစပားတိုင်ကြီးရှိခဲ့တဲ့နေရာဖြစ်ပြီးအခုတော့တပ်မတော်ရဲ့တပ်စုတစ်ခုအခြေချနေတဲ့နေရာလည်းဖြစ်ပါတယ်။ဒေသခံတွေကတော့ခီးသွွားလာရင်အခုလိုတနက်ပစ်ခံရပြီးသိဆုံးသွားတဲ့အပေါ်မှာစိတ်မကောင်းဖြစ်နေကြကြောင်းမြောက်ဦးပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်က VOE ကိုပြောပါတယ်
။သူအလောင်းကတော့မနေ့ကမှကြော်မှာပါ။သူကတော့ဒီအဲ့ဒီအလောင်းကိုပေါ့နော်အဲ့ဒီဘောဇန်ထွန်းအလောင်းကိုကျွန်တော်တို့မြောက်ဦးဒီမြောက်ဦးတင်ကျိုင်းစရာကိုပို့ရတယ်မနက်ပြန်မှကြုံမယ
်အခင်းဖြစ်တဲ့နေရာကတိုက်ပွဲဖြစ်တဲ့နေရာနဲ့အလှမ်းဝေးတယ်လို့အခုလိုရက်သားကြီးအကြောင်းမဲ့ထိခိုက်လာရဲ့အပေါ်မှာဝေဖန်မှုတွေလည်းရှိပါတယ်ဒီလိုကိစ္စတွေကရခိုင်ပြည်နယ်မြို့နယ်တချို့ကိုအင်တာနက်ဖြတ်တောက်ပြီးရဲ့နောက်ပိုင်းမှာပိုဆိုးရွားလာနေရလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး IEC ရဲ့အတွင်ရေးမှူးကိုစောစောထွန်းကပြောပါတယ
်အင်တာနက် access တွေကိုပိတ်လိုက်တဲ့နောက်ပိုင်းမှာပေါ့လေအဲသူတို့ကပို့ပြီးတော့မှဒီဥပဒေမဲ့လဲလွန်ရှင်ရုံလွတ်လပ်တာတွေများလာတယ်ပေါ့နော်တကယ်လည်းပုံမှန်လူထုလူထုလူငယ်ရဆိုလို့ရှိရင်သူတရားရှိတယ်ဆိုလို့ရှိရင်တော့သူတို့ကတတဆိုင်လိုက်ပြီးတော့မှစီကစီလိုက်လုပ်လိုက်ပေါ့လေဒါလိုလုပ်လို့ရတာပဲဟောကသူတို့ကလဲပြလိုက်တာသူတို့ကဆိုလို့ရှိရင်ကဗျာတိုက်ပွဲကြားထင်းမှာအရေးသားတွေဝင်ရောက်တော့မတော်တဆထိလိုက်တဲ့ဟာမျိုးမဟုတ်ဘူ
းဒီကိစ္စနဲ့ပတ်သက်ပြီးမသိရှိရသေးကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဝင်းစောဦးက VOE ကိုပြောပါတယ
်ကျွန်တော်ကတော့အဲမကြားမိသေးဘူးခင်ဗျာအဲ့ဒီဖြစ်ရင်ကျွန်တော်ဘာမှကာကနနာမသိရသေးဘူးเนาะအတင်းတော့ပြန်ပြောပြီးမယ်เนาะကျွန်တော်ဘာမှမသိသေးလို့အဲ့ဒါတဲ့
ပြီးခဲ့တဲ့မလာတော့ကလည်းမြောက်ဦးမှာတနက်ပစ်ခတ်မှုတွေကြောင်းလူငါးဦးတနက်ထိမှန်ခဲ့ပါတယ်ဘူတိတောင်ရသိတောင်ပုံသားကျွန်းမြောက်ဦးကြောက်တော်အမ်းမြွနယ်ရီမှာဖြစ်နေရဲ့အေအေနဲ့တက်မတော်ကြားတိုက်ပွဲတွေကြောင်းလူ9000နီးပါးထွက်ပြေးတိမ်းရှောင်နေရတယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံး IEC ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်